အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရီပပ်ဘလီကန်ပါတီဝင်တွေဟာစနေနေ့ကအပတ်စဉ်ပြောကြားခဲ့တဲ့အစီအစဉ်တွေထဲမှာစီးပွားရေးကိစ္စရပ်တွေကိုအဓိကထားပြီးတော့ပြောသွားခဲ့ပါတယ်။အင်ကိုအကျွေးနယ်ဝယ်ထားတဲ့သူတွေအတိုးနှုံရောကြဖို့အတွက်ဥပဒေကိုလွတ်တော်အနေနဲ့အတည်ပြုပေးဖို့သမ္မတကလွတ်တော်ကိုတိုက်တွန်းလိုက်ပါတယ်။ရီပပ်ဘလီကန်တွေဟာအဲ့ဒီအစီအစဉ်ကိုလှုံ့ဆော်ခြင်းမရှိဘဲဘေးချိတ်ထားတယ်လို့သမ္မတအိုဘားမားကစွပ်စွဲလိုက်ပါတယ်။အဲ့ဒီအစီအစဉ်ရတာဆိုရင်အိမ်ဝယ်ထားတဲ့သူတွေဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ3000လောက်တက်တာစီမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောလိုက်ပါတယ်။ရီပပ်ဘလီကန်တွေကတော့သမ္မတအိုဘားမားဟာသူ့ရဲ့သမ္မတသက်တမ်း၄နှစ်အတွင်းမှာတိုင်းပြည်ရဲ့စီးပွားရေးကောင်းလာအောင်လှုံ့ဆော်နိုင်ခဲ့ခြင်းမရှိခဲ့ဘူးဆိုပြီးတော့အရီဇိုးနားပြည်နယ်ရဲ့အောက်လွှတ်တော်အမတ်Jeff Flake ကပြောလိုက်ပါတယ်သမ္မတအိုဘားမားရဲ့၄နှစ်တာသမ္မတသက်တမ်းဟာစီးပွားရေးကျဆင်းမှုဖြစ်တယ်လို့ Flake ကပြောလိုက်ပါတယ်အချိန်ထဲမှာပဲပြီးခဲ့တဲ့လကလီဘီးယားနိုင်ငံမှာရှိတဲ့အမေရိကန်ကောင်စစ်ဝင်ယုံတိုက်ခိုက်ခံရပြီးအမေရိကန်တန်အမတ်အပါဝင်၄ယောက်သေဆုံးသွားရတဲ့ကိစ္စအပေါ်မှာသမ္မတအိုဘားမားရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ Republican တွေကအကြီးအကျယ်ထပ်ပြီးတော့တိုက်ခိုက်လိုက်ပါတယ်ခင်ဗျာ